SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။တော်ရရှိမြက်မြပူပြင်းသောဩစတြေးလျနွေရာသီတွင်ဘေးကင်းပြီးအေးမြနေစေရန်အတွက်သင့်လန်းညွန့်ချက်စွဲဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။နွေရာသီဟာကြည်လင်သောကောင်းကင်နှင့်ပူနွေးသောရာသီဥတုကိုပေးဆောင်ပါれ။များစွာသောဩစတြေးလျတို့အတွက်၎င်းသည်ပိုအေးသောကာလများကိုခံရပြီးနောက်ကြိုးဆိုသောအပြောင်းအလဲတစ်ခုဖြစ်ပါれ။သို့တော်လည်းဩစတြေးလျမှာနွေရာသီသည်ပူပြင်းသောပူချိန်နှင့်မိုးနှဲသောအချိန်တွေသို့လျင်မြန်စွာရောက်ရှိလာနိုင်ပါれ။ထို့အပြင်မြန်မာသောခရမ်းလုံရောင်ကြီးUV call ultraviolet ရဲ့အနေကိုထည့်သွင်းစဉ်းစားရန်လိုအပ်ပါတယ်။ကျွန်ုပ်တို့ရဲ့ခန္ဓာကိုယ်ဟာကောင်းမွန်စွာချိန်ညှိထားသောဆက်တစ်ခုလိုဖြစ်ပါတယ်။ကျွန်ုပ်တို့မှာကျွန်ုပ်တို့ရဲ့ခန္ဓာကိုယ်အပူချိန်ကိုတည်ငြိမ်စေရန်ကူညီပေးတဲ့အပူချိန်ထိန်းကရိယာတစ်ခုရှိပါတယ်လို့စနေအခြေဆိုင် GP Angelina Scott ကခန္ဓာကိုယ်သည်အပူဒဏ်ခံရသောအခါတည်ငြိမ်မှုကိုထိမ့်သိမ်းရာနည်းအမျိုးမျိုးဖြင့်တုံ့ပြန်တယ်လို့ပြောဆိုပါတယ်။အပူရဲ့ဇီဝကမ္မတုံ့ပြန်မှုရာသီဥတုပူတဲ့အခါမှာကျွန်ုပ်တို့ရဲ့ခန္ဓာကိုယ်ဟာအေးစေရန်အတွက်အမျိုးမျိုးသောရန်တရားများကိုအသုံးပြုပါတယ်။အဲ့ဒီအထက်မှာအဓိကကချွေးထွက်တာပဲလို့ဒေါက်တာစကော့ကရှင်းပြပါတယ်။ချွေးထွက်ခြင်းအပြင်ကျွန်ုပ်တို့ရဲ့အရေပြားရှိသွေးကြောများသည်လည်းကျေလာပြီးအရေပြားမှတဆင့်အပူများကိုထုတ်လုပ်ဆင်နိုင်တဲ့အတွက်တခါတရံမှာသင်းရဲ့မျက်နှာဟာနေရဲသွားနိုင်ပါတယ်။အဲဒါကြောင့်နေပူရင်မျက်နှာနေရဲနေပုံရတယ်လို့သူမကဆက်ပြောပါတယ်။ဒေါက်တာစကော့သည်ပူပြင်းသောရာသီဥတုတွေဖြစ်ပေါ်တဲ့အပူပြန့်ခြင်းဟုခေါ်သောခန္ဓာကိုယ်ဆိုင်ရာလုပ်ငန်းစဉ်ကိုလည်းယခုလိုဖော်ပြပါတယ်။သင်းရဲ့ခန္ဓာကိုယ်ကအပူတွေကိုသင်းရဲ့ဗဟိုချက်ကနေသင်းရဲ့လက်ဖျားတွေစီရွှေ့ဖို့ကြိုးစားပါလိမ့်မယ်။ဒီလိုဖြစ်လာတဲ့အခါမှာသင်းရဲ့လက်တွေခြောက်တွေမှာချွေးတွေပိုထွက်လာတတ်ပါတယ်။ချွေးများနဲ့နီများနေသောအရေပြားမှလွဲ၍အပူသည်အသက်ရှူပိုမြန်စေပြီးတိမ်သောအသက်ရှူမှုကိုဖြစ်စေတယ်လို့ဒေါက်တာစကော့ကရှင်းပြပါတယ်။ပူသောလေသည်သာမန်အပူချိန်ထက်ပိုလေးလံတတ်ပါတယ်။ပူပြင်းတဲ့ရာသီမှာခွေးတွေကဟိုက်တာနဲ့သူတို့ကိုသူတို့အေးခံနည်းကိုနှိုင်းရှင်ပြပါတယ်။ကျွန်ုပ်တို့သည်ခန္ဓာကိုယ်ထဲမှအပူကိုတွန်းထုတ်ရစူးစမ်းတဲ့အခါမှာလူသားများသည်လျင်မြန်သောအသက်ရှူခြင်းကိုခံစားရပါတယ်။အပူချိန်သည်ဤပုံမှန်ယောဂလက္ခဏာများကိုစောင့်ခြင်းလာတော့လေအပူချိန်လွန်ကဲခြင်းသည်အပူနှင့်ဆက်ဆက်သောယောဂများနှင့်အပူလွန်ကဲခြင်းစီသို့ဦးတည်သွားစေနိုင်ကြောင်းဒေါက်တာစကော့ကသတိပေးပါတယ်။ကင်ဆာကောင်စီရဲ့အမျိုးသားအရေးပြကင်ဆာကော်မတီဥက္ကဋ္ဌပုံမောက်ခအန်ကတ်စကလူများသည်ပူပြင်းသောနွေရာသီအတွက်ကြိုတင်ပြင်ဆင်ထားသင့်တယ်လို့အကြံပြုထားပါတယ်။ရာသီဥတုဖောက်ပြန်မှုနဲ့အတူဩစတြေးလျတွေအတွက်အပြင်းမှာအချိန်ဖြုန်းဖို့ကပိုခက်ခဲလာပါလိမ့်မယ်။ကျွန်ုပ်တို့တွင်တော်မီနဲ့ရေကြီးခြင်းကဲ့သို့သောအရာများနဲ့ရာသီဥတုဖောက်ပြန်ခြင်းနဲ့အတူဖြစ်ပေါ်လာတဲ့အရာများရှိပါတယ်။ပြင်းထန်တဲ့ရာသီဥတုကိုကျွန်ုပ်တို့ရင်ဆိုင်ရမှာပါ။အေးမြပြီးဘေးကင်းရန်အကြံပြုချက်များ။ပူပြင်းသောနွေရာသီကာလတွင်အပူလွန်ကဲခြင်းသို့မဟုတ်အပူနှင့်ဆက်ဆက်သောယောဂများကိုရှောင်ရှားရန်ဒေါက်တာစကော့ကအောက်ပါအတိုင်းအကြံပြုချက်ပေးထားပါတယ်။နံပါတ်၁ရေသို့မဟုတ်အီလက်ထရိုလိုက်စ်ဖြင့်ရေဓာတ်ဖြည့်ပေးပါ။ဆုံးရှုံးသွားတဲ့ရေတွေကိုရေနဲ့စားထိုးဖို့သေချာပါစေ။ဒါကြောင့်တစ်နေ့တားလုံးရေအမြဲတောက်ပေးပါ။သင်တဲ့အတူရေတပလင်းအမြဲရှိဖို့ကအရေးကြီးပါတယ်။တခါတရံမှာရေလုံလောက်စွာတောက်ပေးပြီလို့ထင်ရပေမဲ့တကယ်တမ်းကျတော့ကျွန်ုပ်တို့မှလုံလောက်စွာမရရှိသေးပါဘူး။ဒီနေ့ကိုရေ3လီတာတောက်သင့်ပါတယ်။ဆိုတယ်လို့အချိုးရေတွေနဲ့ရေငတ်တာကိုလူတွေကပြင်းရင်းစီတယ်လို့ထင်ကြပါလိမ့်မယ်။ဒါပေမဲ့ဆိုတယ်ကသကြားတက်များပြီးရည်ရထိမ့်ပေးတဲ့အကောင်းဆုံးနီလန်းတော့မဟုတ်ပါဘူး။ပူပြင်းသောနွေရာသီတွေရေသည်အမြဲတမ်းအရေးအဖြစ်ရှိနေတော်လဲရရမကများနှင့်ဆိုရများကိုရှောက်ရှားရန်ဒေါက်တာစကော့ကသတိပေးပါတယ်။တကယ်လို့သင်ရဲ့ခန္ဓာကိုယ်ထဲကရေတွေကိုအရသာရှိဖို့တကယ်လိုအပ်တဲ့ဆိုရင်ဆိုရတဲ့ပုံမကောင်းမွန်တဲ့ရ ရွေးချယ်မှုတစ်ခုကလက်ထိုလက်ဆိုးအရေးနဲ့ဖြည့်ဆည်းပေးနိုင်တဲ့အားကစားအချို့ရတွေပဲဖြစ်ပါလိမ့်မယ်။ပူပြင်းတဲ့ရာသီမှာသစ်သီးဝလံတွေနဲ့ဟင်းသီးဟင်းရွက်တွေအထူးသဖြင့်ရေတက်ကျွယ်ဝတဲ့ဖရဲသီးနဲ့သခွာသီးလိုမျိုးအသီးနှံတွေကိုစားသင့်ပါတယ်။ပိုလေးပြီးအစီတွေထက်ပေါ်ပါပြီးအစာချေလွယ်တဲ့စားတွေကိုပိုအေးတဲ့ခန္ဓာကိုယ်အပူချိန်ကိုထိမ့်သိမ့်ထားဖို့ဒေါက်တာစကော့ကပြောဆိုပါတယ်။တကြားတက်များသောအစားအစာများများများစားခြင်းကသင်ခန္ဓာကိုယ်ကိုအလုပ်ပိုလှုပ်စေပြီးသင်ခန္ဓာကိုယ်အပူချိန်ကိုမြင့်တက်စေပါတယ်။နံပါတ်3အကာအကွယ်ပေးတဲ့အဝတ်အစားအုတ်ထုတ်နေကမျက်မှန်နေကိုကာပေးတဲ့ခရီးမ်နဲ့အရေးတို့ကိုသတိရပါ Sunsmart ရဲ့အချီကဲ Emma Glastonbury ရဲ့အဆိုအရလူများကိုနေရောင်ခြည်နဲ့ခင်ရန်လုံရောင်ကြီးများမှကာကွယ်ရန်အရေးကြီးတဲ့အရာ၅ခုရှိတယ်လို့ဆိုပါတယ်။နေရောင်ကာကွယ်မှုပုံစံ၅မျိုးစလုံးကိုအသုံးပြုပါ။ကျေပြန့်သောအုတ်ထုတ်၊နေကမျက်မှန်၊နေကခရီးမ်နဲ့အကာအကွယ်ပိုပေးနိုင်တဲ့အရေးတို့ကိုအသုံးပြုပါဟုမျှဝေပါတယ်။ကန်ချီကိုသွားတဲ့အခါဒါမှမဟုတ် serve လုပ်တဲ့အခါမှာနေရောင်ကိုအကာအကွယ်ပေးတဲ့ခရီးမ်ကိုသုံးလို့ရှိပေမဲ့လူတွေရဲ့နေ့စဉ်လှုပ်ရှားလှုပ်ရှင်တွေမှာပေါင်းစည်းသင့်တယ်လို့ Miss Glastonbury ကပြောဆိုပါတယ်။ Sunsmart Victoria သည် campaign အသစ်တစ်ခုဖြစ်တဲ့ cancer ကိုခွင့်မပြုပါနဲ့။အရေးပြ cancer ကိုကာကွယ်ရန်နေရောင်ကာကွယ်မှုကောင်းကောင်းအသုံးပြုခြင်းရဲ့အရေးပါမှုကိုအမှန်တကယ်တွန်းအားပေးနေပါတယ်။သင်ဘာတွေလုပ်နေတယ်ဆိုတာအရေးမကြီးပါဘူး။ခွေးကိုလမ်းလျှောက်ခေါ်သွားတာ၊ဥယျင်စိုက်တာအိမ်နောက်ဖေးမှာကလေးတွေကိုစောင့်ရှောက်နေတာဒါမှမဟုတ်အပြင်မှာလမ်းလျှောက်ရင်ခန္ဓာကိုယ်ကိုဖုံးတဲ့ဝက်စားကိုဝက်ဆင်မှာနံပါတ်၄သင်လှုပ်ရှားမှုများကိုအဲ့ဒီနေ့ရဲ့ရာသီဥတုနဲ့ UV အဆင့်များပေါ်တွင်အခြေခံပြုလုပ်ပါသင်အပြင်မသွားမီသို့မဟုတ်လေ့ကျင့်ခန်းမလုပ်မီဒေါက်တာစကော့ကတနေ့တာအတွက်ရာသီဥတုခန့်မှန်းချက်ကိုစစ်ဆေးရန်အကြံပြုထားပါတယ်ရာသီဥတုကိုကြည့်ပြီးပြင်းစင်မှာအပူချိန်မြင့်တယ်ဆိုတာသိရင်ဖြစ်နိုင်ရင်အပြင်မှာလှုပ်ရှားမှုတွေကိုရှောင်ရှားပါရေဘူးရအားဖြင့်နေ့လယ်ပိုင်းမှာညနေ3နာရီအထိနေခင်းဘက်အပူဆုံးအချိန်ဖြစ်တာကြောင့်အဲ့ဒီအချိန်တွင်မှာအပြင်မထွက်ဖို့ကြိုးစားပါအပြင်မထွက်မီတရက်အလိုတွေခင်းရန်လွန်ရောက်ချိန် ultraviolet အဆင့်ကိုစစ်ဆင်းရန်အရေးကြီးကြောင်းပေါမောခကတ်စ်ကထလောင်းပြောဆိုပါတယ်မြန်မာသောခင်ရန်လုံရောင်ကြီး ultraviolet ကိုတသမှတ်ထဲထိတွေ့ခြင်းသည်အရေးပြားကင်ဆာဖြစ်ခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ Professor Kazia Soya
We get much more intense UV radiation exposure in Australia which we think explains why the rates of skin cancer are the highest in Australia and New Zealand. ခင်ရန်လုံရောင်ကြီး ultraviolet
ထိတွေ့မှုပြင်းထန်လာကြောင်းဩစတြေးလျနဲ့နယူးဇီလန်တွင်ရေပြားကင်ဆာဖြစ်ပွားမှုနှုန်းမှာအဘဲကြောင့်အမြင့်မားဆုံးဖြစ်သည်။ရေပြားကင်ဆာသည်ဥရောပထက်နှစ်ဆနီးပါးဖြစ်နေကြောင်း၎င်းကရှင်းပြပါသည်။ Ultraviolet ခရမ်းလွန်ရောင်ကြီးကိုမမြင်နိုင်သို့မဟုတ်မခံစားနိုင်ပါဘူး။နေဘက်မှာဘလောက်ပူမီကိုမသတ်မှတ်ပေးနိုင်ကြောင်းသူမကအလေးပေးပြောကြပါသည်။ဩစတြေးလျနိုင်ငံရှိနေရာအများစုတွင်နွေရာသီတွင်၁၂မှ၁၄အတွင်းခင်ရန်လွန်ရောင်ကြီး ultraviolet အညွန်ကိန်းအမြင့်ဆုံးဖြစ်ပြီးမြေထဲပင်လယ်တဝိုက်နှင့်ဥရောပတောင်ပိုင်းဒေသများတွင်ခင်ရန်လွန်ရောင်ကြီးအညွန်ကိန်းကရှစ်ခန့်သာရှိပါသည်
။ If it's a little bit cloudy or if it's cooler day even in the middle of summer the UV index can still be really high. So perhaps if there's a light breeze around, it can actually sometimes feel quite cool outside, but actually the UV index can be very high.
And if you're on the water doing some sort of water activity, you can get a lot of... Papa Lema, Nyanthado, Lebi Lenyin, Ee Le Shiniyin, Apiema, Tole Ere Lu Khanzaa Naimime, Khyan Long Yangji, Nyongkinga Ro, Yan Mien Naimare. Number 5. သင်ရဲ့ကန့်သတ်ချက်များကိုသိပြီးအလွန်ကျွံလှုပ်ခြင်းကိုရှောင်ကျဉ်ကြပါဒေါက်တာစကော့ရဲ့အဆိုအရသင်သည်မောပန်းလွယ်ခြင်းပူပြင်းသောရာသီဥတုတွင်အချာကြီးလေ့ကျင့်ခန်းမလုပ်နိုင်တော့ခြင်းသို့မဟုတ်နေမကောင်းဖြစ်ခြင်းတို့ခံစားရပါကသ တင့်ခန္ဓာကိုယ်ကိုအနားယူပြီးအကူအညီကိုရယူပါတင့်ရဲ့ခန္ဓာကိုယ်ရဲ့စွမ်းရည်ကိုသင်သိပါလေဒါပေမဲ့သင်ဟာနေစားလှုံတာလမ်းလျှောက်တာဒါမှမဟုတ်အပြင်မှာလေ့ကျင့်ခန်းလုပ်ရတာကိုတကယ်နှစ်သက်တယ်ဆိုရင်တင့်ခန္ဓာကိုယ်ရဲ့အချက်ပြမှုတွေကိုသတိထားပါတင့်ခန္ဓာကိုယ်ရဲ့ကန့်သတ်ချက်တွေကိုတကယ်တွန်းပို့နေပြီလို့ခံစားရတဲ့အခါအေးမြတဲ့နေရာမှာအနားယူပြီးရည်တက်ကိုပြေဝနေဖို့နီလန်းတွေကိုရှာဖွေပါ Miss Glassenbury ကဒေါက်တာ Scott ရဲ့အကြံဉာဏ်ကိုသဘောတူပြီးသူမကကျမတို့ဟာလှပတဲ့အပြင်ဘက်မှာရှိတဲ့ခန်းနာတဲ့နိုင်ငံတစ်ခုမှာနေထိုင်နေပါတယ်ဒါပေမဲ့ဒါဟာအရေးပြားကင်ဆာဖြစ်စေနိုင်တဲ့ပြင်းထန်တဲ့ခရမ်းလွန်ရောင်ခြည် Ultraviolet အဆင့်တချို့ပါဝင်ပါတယ်ဒါကြောင့်လူတွေကိုအပြစ်မှာပျော်စေခြင်းပေမဲ့ခရမ်းလွန်ရောင်ခြည် Ultraviolet အဆင့်3နဲ့အထက်ရောက်တဲ့အခါမှာခန္ဓာကိုယ်ကိုဖုံးကွယ်ပေးတဲ့အဝတ်အစားတွေကိုဝတ်ဆင်ပါသင့်ဒေသမှာရှိတဲ့နေအတွက် UV အဆင့်များအကြောင်းကိုပုံမလေးလာနိုင်ရန်အောက်ပါ website ကိုတွားရောက်ကြည့်ရှုပါ https://www.sunsmart.com.au/resources/sunsmart-app မှာတွားရောက်ကြည့်ရှုပါ Australian Radiation Protection and Nuclear Safety Agency website ကိုလည်းတွားရောက်ကြည့်ရှုနိုင်ပါတယ်သောတာရှင်များခင်ဗျာ SBS သတင်းဌာနက Nikki Gigorio နဲ့ Mara Esmaldo ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါရဲ့ရှင်။